ဦးဝင်းအောင်ရဲ့အစီအစဉ်ချက်ပြီးတဲ့နောက်တစ်ဆက်တည်းမှာပဲဦးဝင်းတင်ရဲ့အသက်89နှစ်ပြည့်မွေးနေ့ဂုဏ်ပြုပွဲလေးကိုသူ့မိတ်ဆွေနဲ့လို့ဖို့ကံပြက်တွေကရန်ကုန်မြို့မှာလုပ်ခဲ့ကြတဲ့အကြောင်းနဲ့ဦးဝင်းတင်ရဲ့ကိုချိုးမကြည့်အနစ်နာခံမှုတွေအကြောင်းလို့ဖို့ကံပြက်ဖြစ်သူတို့ကပြန်ပြောင်းပြောပြထားတယ်လို့ပြောမယ့်အေးမှာကအစီအစဉ်ခံပေးပါခင်ဗျာ
ဟုတ်ကဲ့ရှင်2015နှစ်ကြာခံခဲ့ပြီးတဲ့နောက်မကြာခင်ကမှပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့မန္တလေးတိုင်းပြည်သူ့တော်ကိုယ်စားလှယ်သတင်းစာဆရာစိုက်ရေးဆရာကြီးဦးအောင်ကျန်ကဦးဝင်းတင်နဲ့နေထိုင်ခဲ့စဉ်ကာလကဦးဝင်းတင်ရဲ့အလုပ်လုပ်နိုင်မှုတွေကိုပြောပြပါရယ
်သတင်းစာအီတာချုပ်ဘဝနဲ့အန်တာရီမှာဒီနှစ်ကျွန်တော်နဲ့စထောင်တဲ့ကနောက်သတင်းစာပိတ်သွားတဲ့အထိအတူတူနေအတူတူလုပ်ကန်ခဲ့ရတဲ့ကာလမှာဆရာဒီနှစ်ကို14နာရီတော့အလုပ်လုပ်နိုင်တဲ့ပုံကူဖြစ်ပါတယ်တောက်လျှောက်ပါနော်အဲ့ဒါလုပ်ခဲ့တဲ့ကာလ10နှစ်လုံးနားရတူဘာလို့အလွန်ထူးခြားတဲ့သတင်းစာတရိုင်လုံးပိတ်တဲ့နေရာလွဲလို့ဂျာနယ်နေ့မှာနားရဲဆိုတာမယူဘဲနဲ့တောက်လျှောက်မနေ့စင်နာရီကနေညသတင်းစာထွက်ပြီးတနာရီတိဒီတူကဦးစီးပြီးတော့သတင်းစာထွက်တဲ့ဒီကြက်ဆောင်ရဲသွားခဲ့တာဟာတောက်လျှောက်တနေ့မှမပြတ်အလိုအလုံးလုံးနိုင်တဲ့ပုံကူဖြစ်ပါတယ
်။ဦးဝင်းတင်ဟာအတက်ကင်းစင်တဲ့သူတူဦးဖြစ်တယ်လို့လဲဆိုပါတယ်
။ကိုလျားနဲ့ပစ္စည်းတွေကိုသတင်းတော့ဒီသတင်းတော့ဒီရဲ့သားသမီးပညာရေးဘာညာတာမကြီးတွေအကုန်ပေးကမ်းစွန့်ပစ်တာပဲကြီးပါပဲ။သူကဒေါကကြီးကောင်းကျိုးအတွက်သူစွမ်းကုန်ဆောင်ရွက်သွားမယ်ဆိုတဲ့စိတ်နဲ့အိမ်တော်မရှိတနေ့ကိုအသက်40လောက်ကနေစပြီးတော့သမင်းတနေ့ကိုတစ်ခါပဲစားပြီးတော့ကာယကဒုက္ခကိုအ ਨੇ ဆုံးအဲ့ဒီသမင်းတစ်ခါစားတာဟာလေကျမကြီးကြောင့်ဘာကြောင့်ဆိုတာလဲအလုံများများလုံနိုင်ဖို့ပေါ့ကွာလို့ကျွန်တော်ပြောဥပါတယ်